နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံလာစ်ဗေးဂတ်စ်မြို့မှာနေထိုင်ကြတဲ့ပြည်ပရောက်မြန်မာလူမျိုးတွေကတောင်းဆိုလိုက်ပါတယ်။ဒါပြင်မြန်မာဒီမိုကရေစီရေးနဲ့စစ်ကောင်ဆောင်တွေကိုဖိအားပေးနိုင်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်အမတ်တွေကိုတိုက်တွန်းသွားမယ်လို့လည်းပြောပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ပြီးဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့လှုပ်ရှားမှုတရက်ကိုအမေရိကန်ပြည်ထောင်စုလာစ်ဗေးဂတ်စ်မြို့လယ်မှာကြာသပတေးနေ့ကလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲအတွင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးမြင့်နဲ့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့အဓိကတောင်းဆိုခဲ့ကြတယ်လို့လာစ်ဗေးဂတ်စ်မြို့မှာနေထိုင်တဲ့ကိုကျော်စင်းက VOA ကိုပြောပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီကမှာကျွန်တော်တို့ဂျမားနေနေတိုင်းတဲ့လူတွေကစုပြီးတော့ကျွန်တော်တို့ဒီအလားဒီတိုင်းတော့လားစုပြီးလဲဟိုအမလာယူနီယံကပြောင်းရေးအတွက်ကိုဟိုစာရပြနေတာပေါ့ဒါပြတော့ဒီသူတို့ဖန်ကားရတွေကိုလက်မခံတော့တဲ့အကြောင်းအဓိကကတော့ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ကိုအကျဉ်းသက်တာရဲ့နောက်ပြီးတော့တောင်ဆန်းစုကြည်ဖန်ဆီးထားတာကိုအကျဉ်းသက်ပါဘူး
တော်ဆန်းစုကြည်ပါဝင်စစ်တပ်ကဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်မြောက်ရေးအတွက်မြန်မာစစ်ကောင်းဆောင်တွေကိုဖိအားပေးဖို့အမေရိကန်အစိုးရနဲ့လွတ်တော်အမတ်တွေကိုတောင်းဆိုသွားမယ်လို့လည်းဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့မတ်စောဆန္ဒဝင်းကပြောပါတယ
်လက်တလုံးမြန်မာအရေးနဲ့စစ်ကောင်းဆောင်များအားဖိအားစွာဖိအားပေးအရေးယူဆောင်ရွက်ရန်အတွက်အမေရိကန်အထက်လွှတ်တော်အောက်လွှတ်တော်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစိုးရအဖွဲ့အားလက်မှတ်ရေးကိုတောင်းဆိုသွားနေဖြစ်သည်
။ဒါပြင်မျိုးသားပြန်လည်တင်ပြရေးပြည်တွင်းငြိမ်းချမ်းရေးစစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဒီမိုကရေစီနိုင်ငံတော်တစ်ပေါ်ထွန်းရေးအတွက်လည်းနိုင်ငံတကာမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့အတူပူးတွဲဆောင်ရွက်သွားမယ်လို့သူကပြောပါတယ်။နဗာရာပြည်နယ်လာစ်ဗေးဂတ်စ်မြို့မှာလုပ်တဲ့ဒီဆန္ဒပြပွဲကိုတော့အိမ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသား40ကျော်လောက်ပါဝင်ခဲ့ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ဓာတ်ပုံတွေပိုစတာတွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးတော့အမေရိကန်နိုင်ငံသားတချို့လည်းဝန်းရံအားပေးခဲ့ကြတယ်လို့ကိုကျောင်းစင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းစစ်တပ်ကရသားစုရစီကနေအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နယူးယောက်၊ဝါရှင်တန်၊လော့စ်အန်ဂျလိစတဲ့မြို့တွေမှာရှိတဲ့မြန်မာစစ်တပ်ရုံးတွေနဲ့ကောင်စစ်ဝင်ရုံးတွေအပါအဝင်အတ္လန်တာ၊အင်ဒီယားနာပိုလစ်၊ဖော့ဝိန်းစတဲ့မြို့တွေကအမေရိကန်အစိုးရရဲ့လွှတ်တော်အဆောက်အဦတွေတည်ရှိတဲ့နေရာတွေမှာလည်းပြည်ပရောက်မြန်မာຫນွယ်ပွားတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။မော်ရနိုင်ပါ